သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ်2020မှာမွေးဖွားတဲ့ကလေးငယ်များဟာသူတို့မဖန်တီးပဲရာသီဥတုပြောင်းလဲခြင်းရဲ့အပြင်းထန်ဆုံးဒဏ်သက်ရောက်မှုများကိုခံရလိမ့်မယ်လို့ပြောဆိုနေကြတာကြားနေပြီးဖြစ်ပါတယ်။ထို့သော Save the Children မှအစီရင်ခံစာသစ်တစ်ခုအရယနေ့မွေးဖွားသောကလေးငယ်များဟာရာသီဥတုကြောင့်ဖြစ်ပေါ်လာသောသဘာဝဘေးအန္တရာယ်များနောက်ထပ်မြင်မြကြုံတွေ့ရမယ်ဆိုတဲ့အရေးအတွက်ကိုကိန်းဂဏန်းတစ်ခုနဲ့ထည့်သွင်းဖော်ပြထားပါတယ်။ပြပြချင်းအားဖြင့်တနှစ်သားအရွယ်ကလေးဟာသူတို့ရဲ့ဘိုးဘွားများထက်မိရေလွှမ်းမိုးမှုသီးနှံဆုံးရှုံးမှုမိုးခါမှုနဲ့အပူလှိုင်းတို့ကို24ဆအထိအနာဂတ်မှာရင်ဆိုင်နိုင်ရတယ်လို့ဆိုပါတယ်။ဖိလစ်ပိန်ကအသက်6နှစ်ပဲရှိသေးတဲ့ဆယ်ကျော်သက်လူငယ်ချက်တင်အဘေရာသည်2013ခုနှစ်တုန်းကအင်အားအပြင်းဆုံးဆိုက်ကလုန်းမုန်တိုင်းတစ်ခုဖြစ်တဲ့ဟေယန်ဟာသူ့နိုင်ငံကိုဖျက်ဆီးခဲ့ပါတယ်။သူမှတ်မိတာကတော့လာပေါင်းများစွာလျှက်စစ်မီးမရှိတာနဲ့ကြောင်ရဲသပတ်ပေါင်းများစွာမတက်နိုင်ခဲ့တာတို့ဖြစ်ပါတယ်
။ Thousands of, you know, homes including our home was disrupted at that time. Floods are basically everywhere.
ကျွန်ုပ်တို့အိမ်အပါဝင်ထောင်ပေါင်းများစွာသောအိမ်တွေမှာအဲ့ဒီအချိန်ကဖျို့ဖျဲတွေဖြစ်ခဲ့ပါတယ်။ရေလွှမ်းမိုးမှုကနေရာတိုင်းမှာဖြစ်နေပါတယ်။ဒရိတ်ဆန်အလောင်းတွေကနေရာတိုင်းမှာမြင်နေရပါတယ်။သစ်ပင်မြောင်းများစွာပြိုလဲနေပါတယ်။ဒါကအရန်ကိုရှုပ်ထွေးတဲ့အချိန်ဖြစ်ပါတယ်။လူသားများဖန်တီးတဲ့ရာသီဥတုပြောင်းလဲမှုများကြောင့်ဖိလစ်ပိန်လူမျိုးများကဒီလိုအဖြစ်အပျက်များကိုမချာခဏကြုံတွေ့နေရတာလို့ခြေတန်ကယုံကြည်နေပါတယ်။အခုအသက်15နှစ်အရွယ်မှာရာသီဥတုပြောင်းလဲတာတွေရဲ့အဆက်မပြတ်ဖြစ်ပေါ်နေတဲ့တည်ရမှုတွေဖြစ်ပေါ်နေတာကိုသူနေ့စဉ်လိုမြင်တွေ့နေရပြီးသူ့နိုင်ငံနဲ့သူ့လူမျိုးတွေရဲ့ဘဝအရေးသွေးကိုထိခိုက်ပျက်စီးနေစေပါတယ်
။ Severe droughts and heavy rains that lead to food insecurity.Landslides, death, malnutrition, and also poverty rate have increased.
ပြင်းထန်တဲ့မိုးကောင်းတာနဲ့မိုးသီးထန်စွာရွာသွန်းတာတွေကစားနပ်ရိက္ခာမလုံလောက်တာမြေပြူတာတွေကြောင့်လူတွေအသက်သေဆုံးတာနဲ့အာဟာရချိုးတက်တာတွေကိုရင်ဆိုင်နေရပါတယ်။အဲဒါတွေကြောင့်လူတွေဆင်းရဲနွမ်းပါတဲ့နှုံးကလည်းမြင့်တက်လာနေပါတယ်။ထောင်ပေါင်းများစွာသောမိသားစုတွေရဲ့အလုအကန့်တွေပြစီဆုံးရှုံးစေခဲ့ပါတယ်။ Save the Children ရဲ့အစီရင်ခံစာအသစ်မှာချက်တင်တွေးကြုံနေရတဲ့အခြေအနေများဟာကမ္ဘာတဝန်းမှာရှိတဲ့ကလေးငယ်များဖော်ပြတဲ့အခြေအနေတွေနဲ့ဆင်တူနေတယ်လို့ဆိုပါတယ်။ Born into the Climate Crisis ရဲ့အစီရင်ခံစာမှာ2020ခုနှစ်မှာမွေးဖွားတဲ့ကလေးငယ်များဟာသူတို့ရဲ့ရှေးဘဝတခြားလုံးမှာရာသီဥတုပြောင်းလဲမှုကိုဘလို့ခံစားနိုင်လဲဆိုတာကိုနိုင်ငံပေါင်း188နိုင်ငံကိုစံပြအနေနဲ့အသုံးပြုပြီးခံမှန်းထားတာဖြစ်ပါတယ်။အသက်တစ်နှစ်သာရှိသေးတဲ့ယခုမျိုးဆက်တွေအတွက်တွေးရှိရတာကတော့1960ပြည့်လွန်နှစ်များမှမွေးဖွားသူတဦးရဲ့ရာသီဥတုကြောင့်ဖြစ်ပေါ်တဲ့ပြင်းထန်သောဖြစ်စဉ်ကိုခံစားရတာပြင်းပြခြင်းအပြင်24ချိန်ပုံမတွေးကြုံခံစားရလိမ့်မယ်လို့ခံမှန်းထားပါတယ်။ဒီစင်ခန်စာရဲ့ဦးဆောင်သူ Save the Children ဖွဲ့က Aaron Ryan ဖြစ်ပါတယ်
။ A baby born last year in Papua New Guinea will face over 10 times as many heat waves and double the risk of fires as their elders. While children in Vanuatu who are already recovering from a barrage
Papua New Guinea မှာယမန်နှစ်ကမွေးဖွားတဲ့ကလေးငယ်ဟာအပူလှိုင်းကိုဆယ်ဆပိုလို့ရင်ဆိုင်နိုင်ရပြီးသူတို့ရဲ့အသက်ကြီးလူတွေထက်တော်မီးလောင်တဲ့အန္တရာယ်တွေကိုမဆတိုးရင်ဆိုင်ရပါလိမ့်မယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကဆိုက်ကလုန်းမုန်တိုင်းတိုက်ခတ်တဲ့ဒဏ်တွေကနေပြန်လည်နလန်ထူလာတဲ့ဗနဝါတူးကကလေးငယ်တွေဟာမိုးခါမှုကိုသုံးစပုံမှုများစွာရင်ဆိုင်ရမှာဖြစ်သလိုစိန်ခေါ်မှုအသစ်တွေနဲ့လည်းရင်ဆိုင်ရမှာဖြစ်ပါတယ် အစိုးရခန်းစားကတော်မီလောင်တာတွေသီးနှံပျက်စီးတာတွေမိုးခေါင်တာရေကြီးလွှမ်းမိုးတာနဲ့အပူလှိုင်းများပါဝင်တဲ့ပြင်းထန်တဲ့ရာသီဥတုဖြစ်စဉ်၅ခုကိုစံနမူနာပုံစံယူထားတာဖြစ်ပါတယ်ကဘာလုံးဆိုင်ရာဓာတ်ငွေထုတ်လွှတ်မှုမှာဝင်ငွေနေတာနဲ့အလေအလတ်နိုင်ငံများကထုတ်လွှတ်မှုနည်းပေမဲ့အချိုးသက်ရောက်မှုမှာတော့အချိုးစားမညီသက်ရောက်ခံရမှာကိုတွေးရှိရတယ်လို့ဆိုပါတယ်အဲ့ဒီနိုင်ငံများမှာသဘာဝဘေးအန္တရာယ်များပုံမဖြစ်ပွားစေရုံသာမကသူတို့တွေဟာဆင်းရဲမွဲတေမှုခွဲခြားဆက်ဆံမှုကျန်းမာရေးပညာရေးအာဟာရချိုးတက်မှုနဲ့ခေါင်းပုံဖြတ်ခံရမှုစတဲ့လက်ရှိမညီမျှမှုတွေကိုဆက်လက်ခံရမှာဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျကကလေးတွေကလည်းကဘာကြီးရဲ့ပုံနွေးလာတဲ့ဒဏ်ကကင်းလွတ်မှာတော့မဟုတ်ဘူးလို့ဆိုပါတယ်
။ So in Australia, the report finds that children born in 2020 can expect to experience over 4 times as many heat waves, over 3 times as many droughts.
ဒါကြောင့်ဩစတြေးလျမှာ2020ခုနှစ်မှာမွေးဖွားတဲ့ကလေးတွေဟာလေးစားပုံများတဲ့အပူလှိုင်းတွေနဲ့မိုးခေါင်မှုကသုံးဆကျော်နဲ့တော်မီလောင်ကျွမ်းမှုက30ရာခိုင်နှုန်းမြင့်တက်လာတာနဲ့ကြုံတွေ့ခံစားဖို့မျှော်လင့်နိုင်ပြီးဒါကကျွန်ုပ်တို့ရဲ့မလုံလောက်တဲ့ Paris သဘောတူညီချက်ဂတိများအောက်မှာခံစားရမှာဖြစ်ပါတယ်။ Melbourne ကအထက်တန်းကျောင်းသူ Elias Simon ဟာအသက်15နှစ်ပြည့်လာပြီးဒီအဖြစ်ပျက်တွေကတကယ်တမ်းစတင်ဖြစ်ပေါ်နေပြီလို့ပြောဆိုပါတယ်။သူမဟာရာသီဥတုတက်ကြွလှုပ်ရှားသူဖြစ်ပြီး2020ခုနှစ်ຫນွေຢາດີມາສັນຈັ່ງຕິນຍາແດ່ໂຕມີລອງຈွတ်ຫມູ່ຍາຈောက်ຄັນຊາແດ່ອອສຊີເດນທອງບ້ອງຍາສວາແທ້ກະຕຸມະແລະຕູຜິດໄປຕຸມະກໍເອີ້ດີໄຊງກະວິກໂຕຣຽປີນະເດດາຕະຄຸມາຊີແດ່ສະຄັ້ງກະນີ້ໂຕມີລອງຫມູ່ກະນີ້ເກເຖົ້າຕາຄັນແກ່ຍາຕູຕູຜິດໄ
ປ It just felt so real like I know fires happen all across Australia and I know about likeThe 2009 bushfires in regional Victoria, which was really scary, but like to actually be in the thick of it and to not know what was going on, yeah, it was really scary. And it kind of just like instilled in me how...
ကျွန်မခံစားရတာကဩစတြေးလျတလွားမီးလောင်ကျွမ်းတာတွေကိုကျွန်မသိမြင်နေတယ်လို့ပါပြီးတော့2009ခုနှစ်တုန်းက Victoria ပြည်နယ်ရဲ့ဒေသအတွင်းတော်မီးတွေကတကယ်ကိုကြောက်စရာကောင်းပါတယ်ဒါပေမဲ့တကယ်တမ်းမှာအဲ့ဒီအန္တရာယ်များတဲ့အခြေအနေမှာဘာဖြစ်နေမှမသိတာကပိုလို့ကြောက်စရာကောင်းပါတယ်။ပြီးတော့အဲ့ဒါကဘလောက်အရေးကြီးလို့အလဲကျမတို့အားလုံးအရေးတည်ယူလုပ်ဖို့ကဘလောက်အရေးကြီးတယ်ဆိုတာကိုကျမကိုကျမသွန်သင်ပေးခဲ့ပါတယ်။ Alice Simon ဟာယခုအပတ်မီလန်မြို့မှာပြုလုပ်တဲ့ကုလသမဂ္ဂရာသီဥတုလူငယ်ထိပ်သီးအစည်းအဝေးကိုဩစတြေးလျရဲ့လူငယ်ကိုယ်စားလှယ်အနေနဲ့တရမှာဖြစ်ပါတယ်ဒါကနိုဝင်ဘာလမှာဂလက်စကိုမှာပြုလုပ်တဲ့ COP26 ကမ္ဘာလုံးဆိုင်ရာရာသီဥတုဆွေးနွေးပွဲမှာကမ္ဘာခေါင်းဆောင်များကကမ္ဘာကြီးပုံနွေးလာတာကို 1.5 ဒီဂရီသို့ရှင်းချဖို့အတွက်ဘယ်လိုကန့်သတ်ချက်တွေလုပ်မယ်ဆိုတာကိုအကြမ်းဖျင်းဆွေးနွေးမဲ့ညီလာခံမတိုင်ခင်မှာပြုလုပ်တာဖြစ်ပါတယ်အဲလစင်မင်ကသူမအနေနဲ့သူမရွယ်သူများရဲ့သမားကိုကြားကြမယ်လို့မျှော်လင့်နေပါတယ
် I think my generation is very angry and I think I mean we're just so frustrated and to sit there you can't just sit there anymore and watch nothing change I want to see drastic change happen and for the voice
ကျမတို့မျိုးဆက်တွေကအရန်ဒေါသထွက်နေကြတယ်လို့ကျမထင်ပါတယ်ကျမတို့အရန်လဲစိတ်ပြက်မိပါတယ်ဘာမှမပြောင်းလဲတာကိုသင်ဒီမှာထိုင်နေပြီးကြည်နေလို့မရပါဘူးအပြောင်းလဲကြီးကြီးမားမားဖြစ်တာကိုကျမတို့မြင်ကျင်ကြပြီးဒီပွဲမှာလူငယ်တွေရဲ့အသံကိုမျှဝေခြင်းပါတယ်ပြီးတော့ဒီပြောင်းလဲမှုကနေတကယ့်အဖြစ်ထွက်လာဖို့ပါ Glasgow ထိပ်သီးအစည်းအဝေးမတိုင်မီ2050ခုနှစ်မှာ Australia သည်အသစ်တင်ဓာတ်ငွေထုတ်လုပ်မှုစုံညဖြစ်အောင်လှုံ့ဆော်မှုဖိအားတွေပေးတာကိုခံနေရပြီးနိုင်ငံတကာအသိုင်းအဝိုင်းနဲ့အညီ2030ခုနှစ်ရည်မှန်းချက်များကိုတိုးတက်ကောင်းမွန်အောင်ပြုလုပ်ဖို့အတွက်အပါဝင်ဖြစ်ပါတယ်။ Save the Children ဖွဲ့က Erin Ryan ပြောတာကတော့သူမရဲ့အစီခံစားရကဘာကြီးရဲ့ပူနွေးလာမှုကို 1.5 ဒီဂရီအောက်ထားဖို့ကန့်သတ်တာကအနာဂတ်မျိုးဆက်များအတွက်ဆိုးဝါးသောရာသီဥတုအကျိုးဆက်များကိုသီးသီးသာသာရောကျစေမှာကိုတွေးခဲ့တယ်လို့ဆိုပါတယ်။ အဲ့ဒီထဲမှာအပူလှိုင်းကို45ရာခိုင်နှုန်းရော့ချတာငွေကင်းစကလေးတွေရဲ့တစ်သက်ဒါမှတော်မီလောင်တာ10ရာခိုင်နှုန်းယော်နေသွားတာတွေပါဝင်တယ်လို့ဆိုပါတယ်အီရန်ရိုင်းပြောတာကတော့ကလေးတွေဟာကမ္ဘာရာသီဥတုဖြည့်ရှင်းနည်းတွေရဲ့
This new report really affirms that the climate crisis is a child rights crisis of the highest order. This isn't a future crisis. It's a crisis that's upon us now, and it's worsening by the day. We are really in the fight of our lives, and it is beyond time for the Australian government to throw everything.
ဒီစင်ကန်စာအသက်ကရာသီဥတုကဆိုင်မှုဟာကလေးလူငယ်အခွင့်အရေးဆိုင်ရာအကျက်တဲဖြစ်တယ်ဆိုတာကိုအမှန်ကန်အတည်ပြုပြသနေတာလို့ဆိုပါတယ်ဒါကအနာဂတ်ကတ်ဆိုင်မှုမဟုတ်ပါဘူးယခုကျွန်ုပ်တို့ရင်ဆိုင်နေရတဲ့ကတ်ဆိုင်တာဖြစ်ပြီးတနေ့ထက်တနေ့ပိုဆိုးလာနေပါတယ်ကျွန်ုပ်တို့ကကျွန်ုပ်တို့ရဲ့ဘဝတွေအတွက်တကယ်တိုက်ပွဲဝင်နေရတာပါပြီးတော့အဆွေနဲ့အဆိုးရဟာပူနွေးလာတဲ့အပူချိန်ကို 1.5 ဒီဂရီအထိထားနိုင်ဖို့ရှိသမျှလုံနိုင်စွာအကုန်လုံးထည့်သွင်းဖို့အချိန်ကျော်လွန်နေပြီဖြစ်ပါတယ်နောက်အနှစ်30မှာလှုပ်ဖို့မဟုတ်ပါဘူးအခုချက်ချင်းလှုပ်ရမှာပါဖိလစ်ပိန်ကိုပြန်သွားကြည့်ရင်တော့ချက်တင်အဘရာဟာသူ့အနာဂတ်အတွက်စိတ်ပူတယ်လို့ပြောပါတယ
် because if people especially those leaders which are for me I think I'm the most powerful ones won't take any action to tackle climate change we will be expecting a
ဘာကြောင့်လဲဆိုတော့လူတွေအထူးသဖြင့်ဩဇာအရှိဆုံးခေါင်းဆောင်တွေကရာသီဥတုပြောင်းလဲမှုကိုကင်တွယ်ဖို့ဘာအရေးယူမှုမှမလုပ်ရင်ကျွန်ုပ်တို့အားလုံးလုံးဝစိတ်ဆင်းရဲစရာကောင်းတဲ့အနာဂတ်ကိုမျှော်လင့်နေရမှာဖြစ်ပါတယ်အထူးသဖြင့်လူငယ်တွေအတွက်ဖြစ်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ကအားနည်းချက်အရှိဆုံးသူတွေဖြစ်နေလို့ပါသောတာရှင်များခင်ဗျာ SBS သတင်းဌာနကကလဲဆယ်တရီရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ